ယ်စီးပွားရေးလုပ်ငန်းရှင်တယောက်ဟာကယားပြည်နယ်လွယ်ကော်မြို့မှာနေထိုင်ပါတယ်။ငကူကသူဟာစားတောက်ဆိုင်လုပ်ငန်းနဲ့စောက်လုပ်ရေးလုပ်ငန်းတွေလုပ်ကင်နေသူပါ။သူဟာထိုင်းကမ္ဘောဒီးယားဗီယက်နမ်စတဲ့အိန္ဒိယနိုင်ငံတွေကိုသွားရောက်လက်ပတ်ဖူးခဲ့တယ်လို့အခုနောက်ပိုင်းမြန်မာနိုင်ငံထဲမှာခီးသွားလုပ်ငန်းမြင့်တက်လာဖို့အလားအလာကိုသတိပြုမိလာပါတယ်။ဒီလိုနဲ့သူဟာသူနေထိုင်ရာကယားပြည်နယ်လွယ်ကော်မြို့မှာနိုင်ငံသားသားခီးတဲ့တွေတဲခိုနေထိုင်နိုင်မဲ့ guest house တစ်ခုနဲ့အဲ့ဒီနိုင်ငံသားတွေသဘောကျနိုင်မဲ့ဘားတစ်ခုစောက်လို့ဖွင့်လှစ်ဖို့စိတ်ကူးရလာပါတယ်။ဒီလိုနဲ့ပဲသူ့လိုပဲနိုင်ငံတကာအတွေ့အကြုံရှိတဲ့သူ့အကိုနဲ့တိုင်ပင်ပြီးလွယ်ကော်မြို့လေကိုဖြတ်သန်းစီစဉ်သွားတဲ့ဘလူးချောင်းနဘေးမှာမြေကွက်တစ်ကွက်ရှာ budget tourist တွေကိုဆွဲဆောင်နိုင်မဲ့ guest house တစ်ခုနဲ့ဘားတစ်ခုစောက်လို့ပါတယ်။သူ့ guest house မှာနိုင်ငံသားတစ်ယောက်တညကို $15 လောက်နဲ့တဲခိုနိုင်မဲ့အနေအထားပြင်ဆင်ထားပါတယ်။အနောက်နိုင်ငံတွေမှာလို့တခါနဲ့မှာနှစ်ထပ်တန်ကရင်နှစ်စုံလေးစုံစသဖြင့်ထားပြီးစုစုပေါင်းခီးတဲ့16ယောက်လောက်တဲခုနိုင်မဲ့ guest house လေးတစ်ခုဖန်တီးထားတာပါရေချိုးကန်အိမ်သားစတာတွေကတော့နိုင်ငံတကာအဆင့်တန်းမိပါပဲဒီလိုနဲ့ဘလူးချောင်းနဘေးမှာထိုင်းချင်းစပွဲကောင်းတဲ့အနောက်တိုင်းသားတွေအကြိုက်ဖွင့်ထားတဲ့ဘားတစ်ခု guest house လေးတစ်ခုစောက်လို့ပြီးစီးသွားပါတယ်နိုင်ငံတကာကသိအောင်အင်တာနက်မှာလည်းကြော်ညာပါတယ်သူ guest house မှာတညကို $15နဲ့တဲခုနိုင်တဲ့ချောင်းနှေးမှာထိုင်ပြီးဖိုင်ဘာနဲ့လှုပ်ထားတဲ့ကနူးလှေတွေနဲ့လဲဘလူးချောင်းနှေးမှာအပျော်စီးနိုင်တဲ့ဆက်ဘင်းတွေထားပြီးဈေးချိုချိုနဲ့လဲပတ်နိုင်တဲ့ညာချမ်းအချိန်ဘလူးချောင်းနှေးကဘားမှာကော့ကတေးတောက်နိုင်တဲ့စသဖြင့်ပါသူစဉ်းစားတာကတော့မြန်မာနိုင်ငံထုံးစံအတိုင်း guest house ကိုအရင်ဖွင့်ထားမယ်နောက်တော့တက်ဆိုင်ရမှာ license လျှောက်မယ်လိုအပ်တာတွေလုပ်မယ်ဆိုပြီးတော့ပါစဖွင့်မွင့်ညမှာပဲသူ guest house အောင်မြင်ပါတယ် internet ကနေသိသွားတဲ့နိုင်ငံသားတွေလဲလာပြီးတက်ခိုကြပါတယ်ဒါပေမဲ့တိတ်မကြပါဘူးလိုင်စင်မရှိလို့ဆိုပြီးဟိုတယ်ခီးဝန်ကြီးဌာနကလာရောက်တားမြစ်ပိတ်ပင်တာခံလိုက်ရပါတယ်ဒီဖြစ်ရပ်ကိုကြည့်ပြီးမြန်မာနိုင်ငံခီးသွွားလုပ်ငန်းဘာတွေဖြစ်နေတယ်အိန္ဒိယနိုင်ငံတွေကိုမှီဖို့ဘာတွေလုပ်ဖို့လိုသေးတယ်ဆိုတာလေ့လာဆွေးနွေးတင်ပြသွားပါမယ်ဟိုတယ်ခီတာဝန်ရှိသူတွေသူ့ guest house ကိုလာပြီးစစ်ဆေးတဲ့အခါမှာပေးတဲ့မှတ်ချက်ကတော့ပြင်ဆင်ထားတာတွေအားလုံးနိုင်ငံတကာအဆင့်တန်းမိတယ်နိုင်ငံသားတွေအတွက်လည်းသင့်တော်တယ်ဒါပေမဲ့နိုင်ငံသားတွေတဲခိုနိုင်မဲ့ဟိုတယ်ဖြစ်နိုင်မှုဆိုရင်ဆယ်ပေပတ်လည်ရှိတဲ့ master bedroom အနည်းဆုံး10ခန်းရှိရမယ်ဆိုတဲ့အချက်အပါဝင်သတ်မှတ်ချက်တချို့နဲ့ကန့်ညီမှုမရှိဘူးဒါကြောင့်ဖွင့်လှစ်ဖို့ခွင့်မပြုနိုင်ဘူး license ထုတ်မမေးနိုင်ဘူးလို့ဆိုတာပါပဲတကယ်တော့ဟိုတယ်ခီးဝန်ကြီးအပါဝင်ဝန်ကြီးဌာနတာဝန်ရှိသူတွေမသိတာကတူရစင်နဲ့ပတ်သက်ရင်ကဘာမှာပြောင်းလဲနေပါပြီနိုင်ငံသားတွေကိုဟိုတယ်မှာပဲတဲခိုခွင့်ပေးမယ်ဆိုတာအတော့ကိုခင်နောက်ကြနေပါပြီအိန္ဒိယထိုင်းကမ္ဘောဒီးယားဗီယက်နမ်အင်ဒိုနီးရှားနိုင်ငံတွေရဲ့နမူနာကိုကြည့်ပြီးနိုင်ငံသားတွေအများကြီးလက်ခံဖို့အတွက်ဟိုတယ်ဆိုတာတစ်ခုတည်းနဲ့လက်ခံဖို့မဖြစ်ဘူးဆိုတာသိကြပါတယ်အခန်းနည်းနည်းလေးရှိတဲ့ guest house တွေမှာလဲနိုင်ငံသားတွေကိုတဲခိုခွင့်ပေးတယ်လို့အခုနောက်ပိုင်း home stay လို့ခေါ်တဲ့ကိုနေတဲ့အိမ်အခန်းဒါမှမဟုတ်ကို့အိမ်ခြံဝန်းထဲမှာအပိုဖွဲ့စည်းထားတဲ့အခန်းတွေကိုငှားပြီးနိုင်ငံသားတွေကိုနေစေတာအထိပြောင်းလဲလာနေပါပြီ။လက်ရှိနိုင်ငံတကာလှည့်လည်သွားလာနေတဲ့ခီးသွွားတွေဟာ Airbnb website ထဲဝင်ပြီးဈေးနှုန်းချိုချိုသာသာနဲ့တည်ခိုနိုင်တဲ့ home stay တွေရှာဖွေတည်ခိုနေကြပါပြီ။ဒါဟာအလွန်ကြီးကျယ်တဲ့ကမ္ဘာလုံးချီစီးပွားရေးလုပ်ငန်းကြီးပါ။စည်ရင်းစရာတွေကိုကြည့်လိုက်ရင်လည်းမြန်မာနိုင်ငံရဲ့နိုင်ငံသားခီးတဲ့ဝင်ရောက်မှုဟာလုံးဝအားရစရာမရှိပါဘူးပြီးခဲ့တဲ့ဒီဇင်ဘာလ17ရက်နေ့ကနေပြည်တော်ဟိုတယ်စုံမှာအာဆီယံခီးသွွားလုပ်ငန်းကျွမ်းကျင်ပညာရှင်များအပြန်အလှန်အသိမှတ်ပြုရေးအစီအစဉ်လုပ်ငန်းစီမံချက်2018-2020ကိုရေးဆွဲရေးဆိုင်ရာညှိနှိုင်းအစည်းအဝေးနဲ့အာဆီယံခီးသွွားလုပ်ငန်းကျွမ်းကျင်ပညာရှင်များကြီးကြပ်မှုကော်မတီအစည်းအဝေးတစ်ခုပြုလုပ်ပါတယ်အဲ့ဒီအစည်းအဝေးမှာအခုနှစ်အတွင်းပြည်ပကနေလာရောက်မဲ့ခီးသည်3.5သန်းဝင်ရောက်လာဖို့မျှော်မှန်းထားပြီးဒီဇင်ဘာလတန်းမှာမျှော်မှန်းတဲ့အရေအတွက်ပြည့်မီနိုင်တယ်လို့ဟိုတယ်နဲ့ခီးသွွားလာရေးဝင်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးရင်မွန်ကပြောပါတယ်တကယ်တော့သူပြောနေတာနေဆက်ကနေနှိမ့်ချင်းပြန်ဝင်ရောက်လဲပတ်တဲ့လူတွေကိုပါထက်ထွက်ထားတဲ့ဖုံးပွားနေတဲ့ကိန်းကဏ္ဍမှာတကယ်အဖြစ်မှန်ကတော့မြန်မာနိုင်ငံတွင်းကို2019ခုနှစ်ဧပြီလကနေနိုဝင်ဘာလအထိအပြည်ပြည်ဆိုင်ရာလေဆိပ်တွေနဲ့အပြည်ပြည်ဆိုင်ရာနယ်စပ်ဝင်ပေါက်ထွက်ပေါက်တွေကနေပြည်ဝင်ခွင့်ဗီဇာနဲ့ဝင်ရောက်လာတဲ့ကမ္ဘာလက်ခီးတဲ့ သုံးသိန်းနီးပါးလုပ်ငန်းဗီဇာနဲ့ဝင်ရောက်လာသူ36,000ကျော်စုစုပေါင်းနိုင်ငံသား46,000ပဲဝင်ရောက်ခဲ့တာပါဒါဟာ7လစာကိန်းဂဏန်းဖြစ်ပြီးတစ်နှစ်စာဆိုရင်ဗီဇာနဲ့ဝင်ရောက်လာတဲ့တူရစ်အရေအတွက်ဟာ5သိန်းပတ်ဝန်းကျင်ပဲရှိနေပါတယ်အိန္ဒိယကမ္ဘောဒီးယားအန်ကောဝတ်တဲ့နေရာတွေမှာပဲတစ်နှစ်ခီးသည်နှစ်တသမာ8သန်းဝင်ရောက်နေတာနဲ့နှိုင်းရှင်ရင်ဘလောက်ကွာခြားသလဲဆိုတာသိနိုင်ပါတယ်ဒီအတွက်အစိုးရဟိုတယ်ခီးဝန်ကြီးဌာနဟာမြမခီးသွွားလုပ်ငန်းဘာတွေဖြစ်နေသလဲဆိုတာတိတိကျကျပြန်ပြီးစမ်းစစ်ဖို့လိုနေပါတယ်အထူးသဖြင့်နိုင်ငံသားခီးသည်တွေဝေဖန်နေကြတဲ့မြန်မာနိုင်ငံတွင်းမှာလီယင်ကတွေဟိုတယ်ကတွေတွားလာရေးစားသောက်ရေးစရိတ်တွေကြီးမြင့်နေတာဘာကြောင့်ဖြစ်နေရပါသလဲဆိုတာအဖြေရှာသင့်ပါတယ်။ဒါအပြင်ကြားပြင်းနယ်လွယ်ကော်မြို့ကလူငယ်စွန်ဦးတီထွင်လုပ်ငန်းရှင်လို့တကယ့်ကိုလှုပ်ချင်ကန်ကျင်စိတ်ရှိတဲ့ခီးသွွားလုပ်ငန်းဖွံ့ဖြိုးရေးကိုလည်းတရတအားအားဖြစ်ပေးမဲ့တိုင်းပြည်ဝင်ဝင်တိုးတက်ရှာဖွေပေးမဲ့သူတွေကိုတားဆီးပိတ်ပင်တာမျိုးမလုပ်ဘဲလိုအပ်သမျှအားပေးကူညီမြေတောင်မြောက်ပေးတာမျိုးပဲလုပ်သင့်ပါကြောင်းတင်ပြလိုက်ရပါတယ်။